မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2019ခုနှစ်ဧပြီလ5ရက်တောက်ကြနေ့ညနေပဲ VOE မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့ထုဆုံဆန်းစစ်ဆေးမှုနဲ့ဖွဲ့ကပြည်သူ့ရဲ့စီရင်ခံစားဖို့တုံ့တက်ချက်တွေအားလုံးထုတ်ပြန်ပေးဖို့ရှင်းနေရုပ်ကိုအောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌကတောင်းဆိုလိုက်ပါတယ်။လက်နက်ကံပစ်ခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရက်သားတွေထိခိုက်သေးချေရတဲ့ပုံကုလသမဂ္ဂကပြစ်တင်ရှုတ်ချပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းတွေသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံမှာမြေမြုံမှိုင်းအုံပြူရာတွေကိုရက်ဆိုင်ရေးဟာအစိုးရတက်မတော်နဲ့လက်နက်ကင်အဖွဲ့ကြားအပြန်အလှန်ယုံကြည်မှုအားနည်းနေတာကြောင့်ဖြစ်တယ်လို့
ကျွန်တော်တို့ရဲ့ဒီ NCA မှာတော့နှစ်ဖက်သဘောတူမှုအရာမိုင်းရှင်းလင်းတွေဆောင်ရမယ်ဆိုလို့ရှင်ကျွန်တော်တ
ို့ရန်စုအဆင့်တိခတ်တိုက်ခိုက်မှုရစေးဆိုင်ရာပူရဲဆောင်ကြည်ကော်မတီ GMC အတွင်းမှုတက်ဒေါက်တာရွှေခါပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps ကနေမြန်မာနိုင်ငံရဲ့ပညာရေးကဏ္ဍမှာလှူအပ်ပေးဖို့စီတနဝန်ထမ်းတွေထပ်မံအားဖြည့်ထားတဲ့အကြောင်းမြန်မာနိုင်ငံအနှံ့ကအစိုးရမူလာတန်းတင်ဆက်ဆရာမတွေကိုအင်္ဂလိပ်စာစွမ်းရည်မြင့်သင်တန်းပို့ချပေးနေတဲ့ Gift of Education ပညာရေးအစီအစဉ်ရဲ့သင်တန်းစင်ပွဲအကြောင်းစရတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လူဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင
်။ရုရှားရဲ့ထူးဆန်းစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကပြည်သူ့ခဲ့တဲ့စီရင်ခံစားဖို့ကောက်နှုတ်သုံးသက်ချက်တွေအားလုံးကိုရှင်းနေချုပ်ဝီလျံဘာကထုတ်ပြန်ပေးဖို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကတောင်းဆိုလိုက်ပါတယ်။ထူးဆန်းဆန်းရေးမှုရဲ့တွေ့ရှိချက်တွေဟာရှင်းနေချုပ်ရဲ့သုံးသက်ချက်တဲ့သမ္မတဒေါ်နယ်ထရန့်ကိုထိခိုက်စေနေတဲ့အချက်အလက်တွေပါဝင်နေတဲ့ကြောင့်သုံးသက်ချက်ပေါ်စုံစမ်းစစ်ဆေးသူတွေဘဝင်မချဖြစ်နေတဲ့ကြောင်းမီဒီယာတွေကဖော်ပြခဲ့ပြီးတဲ့နောက်အတိုက်ခံဒီမိုကရက်ကိုယ်စားဂျယ်ရီနက်လာကရှင်းနေချုပ်ထံစာပေးဖို့တောင်းခံလိုက်တာပါ။မီဒီယာရဲ့ဖော်ပြချက်တွေအတိုင်းသာမှန်ခဲ့မယ်ဆိုရင်ကောက်နှုတ်သုံးသက်ချက်တွေကိုအမြဲဆုံးထုတ်ပြန်ပေးဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်။သမ္မတကမထိခိုက်အောင်အတိတ်ပဲဖွင့်ဆိုထားတဲ့ကောက်နှုတ်ချက်တွေကိုထုတ်ပြန်ခဲ့တဲ့ရှင်းနေရုံအနေနဲ့အမေရိကန်ပြည်သူကိုယ်တိုင်ဆုံးဖြတ်နိုင်အောင်အချက်အလက်တွေကိုအမြဲဆုံးထုတ်ပြန်ပေးဖို့လိုအပ်တယ်လို့လည်းတိုက်တွန်းခဲ့တာပါ။ထူးဆန်းဆန်းစစ်ဆေးမှုရဲ့စာမျက်နှာ300ကျော်ပါစီရင်ခံစားဖို့လင်းမျက်နှာအချင်းယုံကောက်နှုတ်သုံးသက်ချက်မှာတော့2016သမ္မတရွေးကောက်ပွဲမှာအတားရအောင်ထရန်ဒါမမို့သူစီယုံရေးဖွဲ့ကရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာမရှိတဲ့အကြောင်းဖော်ပြခဲ့တာဖြစ်ပါတယ်
။အမေရိကပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးမှုတွေမှာတည်သားတဲ့တိုးတက်မှုတွေရှိနေပေမဲ့သဘောတူညီချက်တစ်တော့မရသေးဘူးလို့အမေရိကန်သမ္မတနဲ့တရုတ်ဒုဝန်ကြီးချုပ်တို့အတည်ပြုပြောခဲ့ကြပါတယ်။သဘောတူညီချက်ရဖို့တော်တော်လေးတော့နှီးစက်နေပြီလို့သမ္မတဒေါ်နယ်ထရန့်ကတရုတ်ဒုဝန်ကြီးချုပ်လီယူဟီနဲ့အင်ဂျီရောမှာကြာသာဘေးနဲ့ကတွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်တကယ်လို့ကုန်သွယ်ရေးသဘောတူညီချက်ရပြီဆိုရင်တရုတ်သမ္မတရှီဂျင်ပင်းနဲ့ထိပ်သီးဆွေးနွေးပွဲလုပ်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ဆွေးနွေးပွဲတွေကနေကောင်းမွန်တဲ့ရလတ်ရလာမယ်လို့မျှော်လင့်တဲ့အကြောင်းဒုဝန်ကြီးချုပ်လူဟီကလည်းပြောကြားခဲ့ပါတယ်ညာနာပစ္စည်းမူပိုင်ခွင့်နဲ့တချို့ကုန်သွယ်ခွန်ကိစ္စတွေကိုဆက်ညှိနှိုင်းဖို့လိုသေးတယ်ဆိုတာကိုတော့သမ္မတထရမ့်ကအတည်ပြုပါတယ်တချိန်တည်းမှာပဲအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာအင်မတန်ခိုင်မာနေပြီးအခိုင်အမာဆုံးတောင်ဖြစ်နိုင်တယ်လို့သမ္မတထရမ့်ကပြောကြားပါတယ်ရှင်
အီသီယိုးပီးယားလေရောင်းလင်းကလေပြီးခဲ့တဲ့လတည်းဖြစ်ကြခဲ့ရမှာလေငုံဆက်ရမတော့ထိပ်ပြီးတဲ့စနစ်မှာပါတဲ့အာယုံခံဆက်ပစ္စည်းချွေရုံးမှုနဲ့ဆက်နွယ်နေတဲ့ကြောင်းဘုံဝင်ကုံတွေကဝန်ခံပြောဆိုလိုက်ပါတယ်လူပေါင်း159ယောက်သေဆုံးရတဲ့လေရင်ဖြစ်ကြမှုနဲ့ပတ်သက်လို့အီသီယိုးပီးယားစုံစမ်းစစ်ဆေးသူတွေကကနဦးထွေးရှိချက်တွေကိုထုတ်ပြန်ရမှာတော့လေရင်ဆက်တင်ထွက်ခွာပြီးမကြာခင်မှာပဲလေရင်မှုတွေထိန်းချုပ်ဖို့ကြိုးစားနေတဲ့ကြားကဆက်ရမတော့ထိပ်ပြီးတဲ့စနစ်ကလေငုံအချင်းချင်းခေါင်းဆိုင်ထိုးကြတဲ့အထိဖြစ်ခဲ့ရတဲ့ကြောင်းဖော်ပြခဲ့တာပါဘဝင်ကုမ္ပဏီရဲ့လမ်းညွှန်ချက်တွေအားလုံးကိုလေယာဉ်မှုတွေအချင်းချင်းလိုက်နာဆောင်ရွက်ခဲ့တဲ့ Sun-37 Max 8အမျိုးအစားလေယာဉ်ကိုထိမ့်မရပဲဖြစ်ခဲ့ရတယ်လို့လည်းအီသီယိုးပီးယားတည်ယူဖို့ဆောင်ရွက်ဝန်ကြီးကပြောဆိုခဲ့ပါတယ်။ကနဦးတွေ့ရှိချက်တွေအရလေယာဉ်ဆက်ရမတော့အောင်ထိမ့်ပြီးတဲ့စနစ်မှာပါတဲ့အာယုံခံဆက်ပစ္စည်းချွေရုံးမှုဟာပြီးခဲ့တဲ့အောက်တိုဘာလနဲ့ဂျာဗာပင်လယ်နဲ့ဖြစ်ချပြီးလူပေါင်း189ယောက်သေဆုံးခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းရဲ့ Sun-37 Max 8အမျိုးအစားလေယာဉ်ရဲ့ဖြစ်ရနေတဲ့တထန်တဲ့နေပါတူညီနေပါတယ်။ဘဝင်ကုမ္ပဏီအမှုဆောင်ရရှိချုပ်ဒန်နက်စ်မိုလင်ဘတ်ကတော့တည်ဆုံသွားသူတွေအတွက်ဝန်ထဲစကားပြောကြားလိုက်ပြီးရက်ဆိုင်ထားတဲ့ Maxi News လေးနေမှာ software တစ်တည်းအစားထိုးတက်ဆင်ပြီးစီးသွားရင်ပြဿနာပြေလည်နိုင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်
။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်မဲ့ရက်ကိုဇွန်လ30ရက်နေ့အထိနောက်ဆုတ်ပေးဖို့ဝန်ကြီးချုပ်ထရီဇာမေးကတောင်းဆိုလိုက်ပါတယ်။နောက်ဆုံးနှုတ်ထွက်မဲ့ရက်ကို2019ဇွန်30ရက်သတ်မှတ်ပေးဖို့ဝန်ကြီးချုပ်မေးက ဥရောပကောင်စီဥက္ကဋ္ဌဒေါက်တာတော့စ်စီကိုဒီကနေ့ပဲစာရေးသားပေးဖို့တောင်းဆိုခဲ့တာပါလိုအပ်တဲ့ဥပဒေကြမ်းတွေကိုဒီကြားထဲမှာအတည်ပြုနိုင်မယ်ဆိုရင်လေဂျွန်3ရက်ထက်စောပြီးနှုတ်ထွက်မယ်လို့စာထဲမှာရေးထားပါတယ်တကယ်လို့မေလ23ရက်နေ့မတိုင်ခင်ပါလီမန်မှာနှုတ်ထွက်ရေးသဘောတူညီချက်မရခဲ့ရင်EU ပါလီမန်ရွေးကောက်ပွဲတွေမှာဗြိတိန်ဝင်ပြိုင်ဖို့အရေးပေါ်အစီအစဉ်တွေလုပ်မယ ားပါတယ်။ဗြိတိန်နိုင်ငံနှုတ်ထွက်ဖို့အရင်သတ်မှတ်ထားတဲ့မတ်လ29ရက်အစားဧပြီလ12ရက်နေ့ကိုနောက်ဆုတ်ပေးဖို့အတွက် EU ခေါင်းဆောင်တွေပြီးခဲ့တဲ့လကသဘောတူထားပြီးသားဖြစ်ပါတယ်။ EU နဲ့ဗြိတိန်အစိုးရကြားရရှိထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုဗြိတိန်ပါလီမန်ကထောက်ခံမှဧပြီလ12ရက်နေ့ကိုနောက်ဆုတ်မယ်ဆိုတဲ့ကန့်သတ်ချက်နဲ့သဘောတူထားတာပါ။ဒါပေမဲ့ဒီသဘောတူညီချက်တွေပေါ်ပါလီမန်မှာအခုချိန်ထိထောက်ခံမှုမရသေးပါဘူး။နှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုရနိုင်မဲ့အစီအစဉ်တွေကိုဗြိတိန်နိုင်ငံမှာပြင်ဆင်နိုင်ဖို့တစ်နှစ်အချိန်ယူသင့်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တွစ်ကတော့အကြံပြုထားပါတယ်။ဗြိတိန်ဝန်ကြီးချုပ်တောင်းဆိုထားတဲ့အတိုင်းနှုတ်ထွက်ရဲ့နောက်ဆုတ်ပေးမလားဆိုတာကို EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်ရမှာဖြစ်ပါတယ်။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိတိုင်းဒိုမီတာ70 kHz 1068ညတိုင်းဒိုမီတာ79 kHz 15565နဲ့တိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညနေပါတယ်။လနက်ကံပြုခတ်တိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ဖြစ်ခတ်မှုကြောင့်အရဲသားတွေထိခိုက်ဒေချေရတဲ့အပေါ်ကုလသမဂ္ဂကပြည်တွင်ရှင်းချလိုက်ပါတယ်။ပူဇော်ရောင်မြို့နယ်တွင်ကပုံညိုလေးကျေးရွာမှာဗုဒ္ဓနေတော်ကဆင်းရဲရင်နှစ်ဆင်းရဲဖြစ်ခတ်မှုကြောင့်အရဲသား9ယောက်ထက်မနည်းသေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ဖြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမချန်သေးရဲ့ရဲတွေကရိုဟင်ဂျာတွေအကြီးအကျယ်ပြောင်းရွှေ့ထွက်ခွာရတဲ့နေမျိုးဖြစ်တဲ့အကြောင်းနဲ့ဒီနေ့ပဲကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရာဗီနာရှန်လာဆန်နီရဲ့ယုံကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ကတော့ကလူခွင့်ရုံကရရှိထားတဲ့သတင်းတွေအရတိုက်ပွဲတွေကြောင့်မလ25ရက်နေ့ကနေ30ရက်နေ့ထိပူးစီတော်နဲ့ရေတီတော်ကားလမ်းတစ်လျှောက်ကရွာလီမှာရှိတဲ့ရိုဟင်ဂျာ4000လောက်နေရဆွတ်ခွာကြောင်းလည်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တွင်ကဒေသခံတွေအားလုံးဒုက္ခရောက်နေရတဲ့အတွက်တိုက်ခိုက်မှုတွေအများဆုံးရစိုက်မှုလည်းတိုက်တွန်းထားတာပါ။မြန်မာတပ်မတော်ရဲ့တိုက်ခိုက်မှုကြောင့်ပူးစီတော်မြို့နယ်စိုင်းနေတောင်တန်းကဝါကုတ်လုပ်ငန်းဝင်ကရဲသားတို့ထိခိုက်ဒေဆုံးကြောင်းဒေသခံတို့နဲ့လွတ်တော်ကိုယ်စားတွေကလည်းပြောဆိုထားပါတယ်။တပ်မတော်ကော်ဝေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်မှာတော့မြန်မာတပ်မတော်ကအေလက်လက်ကန်ဖွဲ့ကိုအကြမ်းဖက်တောင်းချမ်းသူဖြင့်သုံးလုံးဖော်ပြထားပြီးအကြမ်းဖက်သမားတွေနဲ့အတူရှိနေတဲ့ရွာသားတွေတိုက်ခိုက်မှုတွင်ဒေဆုံးတာဖြစ်ကြောင်းဖော်ပြခဲ့တာပါ။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံရဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့နှစ်တွေအတွင်းအရက်သားတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိသည့်နိုင်ငံတော်တိုင်ဝမ်ကအချိန်မြင့်ကျိုးပန်းနေချိန်မှာမြန်မာစစ်တပ်ကနောက်ထပ်တိုက်ခိုက်မှုတွေကျူးလွန်နေတဲ့ကြောင်းဖော်ပြထားပါတယ်။2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ဝန်ကြီးအစိုးရအဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့လက်လံရှင်းလင်းတဲ့စစ်စင်ရေးမှာလူခွင့်ရချုပ်ပေါမှုတွေအကြီးအကျယ်ကျူးလွန်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံကအတန်းဝန်ကဆွဆွဲထားတာပါ။မြန်မာစစ်တပ်နဲ့ဆွေးနွေးကြတော့ရိုဟင်ဂျာဆွေးရဲအမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားလို့နိုင်ငံတကာကဆွဆွဲနေတဲ့နောက်လူခွင့်ရချုပ်ပေါမှုတွေကျူးလွန်တာမရှိကြောင်းညှင်းဆန်ထားတယ်လို့ကျူးလွန်မှုတွေကိုအရေးယူတာတွေရှိတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။
ရာသီဥတုပြောင်းလဲမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကလေးငယ်19တန်းဒါမှမဟုတ်18နှစ်အောက်ကလေးငယ်3ပုံတပုံရဲ့အနာဂတ်ကိုချိန်ချောက်နေတယ်လို့ကုလသမဂ္ဂကလေးငယ်များစောင့်ရှောက်ရေးအဖွဲ့ UNICEF ကပြောကြားလိုက်ပါတယ်။မုန်တိုင်းထံခံတပ်ရတတ်တဲ့ဘင်္ဂလားပင်လယ်အော်ကန်ယိုရန်ဒေသတစ်လျှောက်နဲ့နိုင်ငံမြောက်ပိုင်းကရေကြီးတဲ့ဒဏ်၊မိုးခေါင်ရေရှားတဲ့ဒဏ်တွေကိုခံရလေရှိတဲ့ဒေသတွေမှာနေထိုင်နေကြတဲ့ကလေးငယ်တန်းတဲ့ချီရဲ့အနာဂတ်ဟာစိုးရိမ်စရာဖြစ်တယ်လို့ UNICEF ရဲ့အစိုးရခန်းစာမှာမိမြောင်ထိုးပြထားပါတယ်။တဘာဝဘေးဒဏ်တွေအများဆုံးခံရနိုင်တဲ့ကလေးငယ်တန်း20နီးပါးထဲမှာရိုဟင်ဂျာဒုက္ခသည်ကလေးငယ်9သိန်းနီးပါးလည်းပါဝင်ပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်ကကလေးငယ်တွေရဲ့ဘဝတွေအပေါ်ဓာတ်ရိုက်တက်ရောက်မှုရှိနိုင်ပြီးအထူးသဖြင့်ဆင်းရဲတဲ့ကလေးတွေမှာဆိုးကျိုးတက်ရောက်မှုအန္တရာယ်အများဆုံးဖြစ်တယ်လို့အစိုးရခန်းစာရေးသားသူ Simon Ingram ကပြောပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်ကနေကလေးငယ်တွေအကာအကွယ်ရစေဖို့အစိုးရရဲ့အစားပြုဆောင်ရွက်မှုတွေကိုနိုင်ငံတကာအတိုင်းအဝန်းကကူညီပံ့ပိုးကြဖို့အတွက် UNICEF အစိုးရခံစားရမှတောင်းဆိုထားသလိုတုံ့ပြန်ဆောင်ရွက်မှုတိုင်းမှာကလေးတွေကိုအဓိကဦးစားပေးရမယ်လို့ပြောကြားထားပါတယ်။
တောင်အမေရိကန်နဲ့ကာရီဘီယံဒေသတွေမှာဗင်နီဇွဲလားနိုင်ငံကခမန်းကြီးခလီပေါင်းတန်းတသိန်းလောက်ဟာကာကွယ်ဆက်ရှောက်မှုနဲ့ခြေကံဝန်ဆောင်မှုတွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂကလေးမြတ်ရန်ပုံငွေဖွဲ့ UNICEF ကပြောလိုက်ပါရဲ့ခမန်းကြီးလူစင်းမှာတော့ဗင်နီဇွဲလားနိုင်ငံကဆုံးခွာထွက်ပြေးသူတွေနေရပြန်လာသူတွေတခြားနိုင်ငံတွေမှာခိုလုံနေသူတွေပါဝင်တယ်လို့လည်းပြောပါတယ်တခြားနိုင်ငံတွေမှာရောက်နေပြီးမဖြစ်မနေလိုအပ်တဲ့ကာကွယ်မှုတွေကျန်းမာရေးဆက်ရှောက်မှုတွေနဲ့ပညာရေးလိုအပ်ချက်တွေရှိနေကြတဲ့ကလေး9သိန်းလောက်ပြင်အခုနောက်ထပ်တိုးလာတဲ့အရေးထွက်ဖြစ်ကြောင်းလည်းဒီနေ့ထုတ်ပြန်တဲ့ UNICEF ကြေညာချက်ကဖော်ပြထားတာပါနိုင်ငံရေးစီးပွားရေးပြဿနာတွေကြောင့်ဗင်နီဇွဲလားနိုင်ငံသားတွေနိုင်ငံကိုဆုတ်ခွာထွက်ပြေးနေကြတဲ့အတွက်ဒီနေ့ထက်မှပဲလူပေါင်း4သန်း9သိန်းလောက်ဟာအကူအညီလိုအပ်နိုင်တယ်လို့လည်း UNICEF ကပြောဆိုထားပါတယ်
ကမ္ဘာပေါ်မှာအမျိုးသမီးတွေဟာအမျိုးသားတွေအတွက်အသက်၄တသမ၄နှစ်ပိုရှည်ကြတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ် WHO ရဲ့2019ခုနှစ်အတွက်ကိန်းဂဏန်းတွေခြုံငုံသုံးသပ်ချက်အရအမျိုးသမီးတွေဟာအမျိုးသားတွေထက်ကျန်းမာရေးကိုပိုကြီးဆိုင်ပြီးလိုအပ်တဲ့ကုသမှုကိုခံယူကြတဲ့အတွက်အသက်ပိုရှည်ကြတယ်လို့ပြောပါတယ်အမျိုးသမီးတွေကအသက်ပိုရှည်တယ်ဆိုပေမဲ့လည်းအမျိုးသမီးတွေရဲ့တက်တန်းကတော့တိတိတသားကျဆင်းသွားပါတယ်အဓိကကကိုဝင်ဆောင်ချိန်တည်ဆုံမှုနဲ့မိရင်းမှာတည်ဆုံမှုတို့ကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်တည်ဆုံစေတဲ့အဓိကအကြောင်းရင်းပေါင်း40မှာအမျိုးသားတွေကအမျိုးသမီးတွေထက်တည်ဆုံရတဲ့အကြောင်းရင်းပိုများပြီးတော့အကြောင်း33မျိုးနဲ့တည်ဆုံနိုင်ခြေပိုများတယ်လို့သုံးသပ်ပါတယ်ဥပမာဆက်လိုက်တော့အရက်တော့လို့တည်ဆုံနိုင်ခြေအမျိုးသားတွေမှာပိုများပါတယ်ကိုကူကိုတတ်တည်တဲ့နှုံးမှာလည်းအမျိုးသားကအမျိုးသမီးထက်85ရာခိုင်နှုံးပိုများပါတယ်ရှင်
တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကောင်းလွေဦးနဲ့မဆုမြတ်မှုတို့ပြောပြပေးကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်း radio direct ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမီးမြုံမှိုင်းအုံပြူတာတွေကိုရက်ဆိုင်ရေးဟာအစိုးရတက်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ယုံကြည်မှုအားနည်းနေတာကြောင့်အကောင့်တွေပေါ်ဆောင်ရွက်နိုင်ခြင်းမရှိကြောင်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲဆိုင်ရာပူရဲဆောင်ကြည်ကော်မတီ GMC အတွင်းမှုတစ်ကပြောပါရယ်ဒီနှစ်ပိုင်းတွင်အတွင်းမြန်မာနိုင်ငံမှာမီးမြုံမှိုင်းကြောင့်ထိခိုက်သေဆုံးရသူ900နီးပါးရှိပြီးစစ်ပွဲဖြစ်ပွားရာဒေသကပြည်သူတွေကတော့ဒီလိုအဖြစ်မျိုးတွေထပ်မံမဖြစ်ပေါ်ဖို့တောင်းဆိုကြပါရယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်။ဟုတ်ကဲ့မြန်မာနိုင်ငံဟာမြေမြုံမိုင်းအုံပြုမှုပိတ်ပင်တားဆီးရဲ့သဘောတူစာချုပ်ကိုလက်မှတ်မရေးထိုးသေးသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းမြေမြုံမိုင်းတွေကိုအုံပြုနေစေဖြစ်ပါတယ်။ဒီလ၄ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမိုင်းအန္တရာယ်အသိပညာပေးရေးနဲ့မိုင်းလုံငန်းဆိုင်ရာအကူအညီပေးရေးနေ့အခမ်းအနားမှာမြန်မာနိုင်ငံကပြည်နယ်၉ခုမြို့နယ်52မြို့နယ်ဟာမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်ပစ္စည်းတွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရာကြောင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကပြောဆိုထားပါတယ်လောလောဆယ်မြေမြုံမိုင်းအုံပြူတာတွေရက်ဆိုင်နိုင်တဲ့အခြေအနေရှိသေးကြောင်းကိုပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်ဆေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC အတွင်းမှုတစ်ဒေါက်တာရွှေခါကပြောပါတယ်
ကျွန်တော်တို့ရဲ့ဒီ NCA မှာတော့နှစ်ဖက်သဘောတူမှုအရာမိုင်းရှင်းလင်းကြီးတွေဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟို coordination လုပ်ပေးရမှာပေါ့အခုတစ်ခါကတော့ကျွန်တော်တို့ဟိုအဲ့လိုမျိုးမိုင်းရှင်းမယ်ဆိုတဲ့နှစ်ဖက်တဘောတူချားရတော့ခုတည်းတော့မရှိသေးဘူးပေါ့နော်အဓိကပြန်တော့ခုချက်ကြီးကဒီကျွန်တော်တို့မိုင်းတွေကလုံချုံကြီးအရာသုံးထားတဲ့မိုင်းတွေဆိုတော့အခုချက်တည်းကတော့ယုံကြည်မှုကနေတဲ့လူပဲပြောပါပေါ့နော်အဲ့ဒါကြောင့်အဲ့ဒါကျွန်တော်တို့မလုပ်နိုင်သေးဘူး
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နဲ့တက်မတော်အကြမ်းမှာတော့မိုင်းရှင်းလေးရေးနဲ့ပတ်သက်ပြီးသဘောတူညီထားတဲ့အချက်ကိုအခုလိုဆက်လက်ပြောပါတယ
်။ဟိုကျွန်တော်တို့မှုတစ်ခုတော့ဒီချထားတာပေါ့တကယ်လို့လက်ခတ်သဘောတူတဲ့လက်ခတ်သဘောတူထားတဲ့မိုင်းရှင်းလေးလုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်တော့မိုင်းရှင်းလေးရေးပတ်သက်တဲ့အသိပညာပေါ့ workshop တွေဒီဒီအသိပညာပေါ့အဲ့ဒါကိုတော့ကျွန်တော်တို့ကျွန်တော်ပြစ်လာပဲလို့ရတယ်နိုင်ငံခြားကအောက်ပြည်တော်ကြောင့်ပေါ့နော်ဒါပေမဲ့တကယ်လက်တွေ့အကောင့်ထဲရှင်းလင်းမယ်ဆိုလို့ရှိရင်တော့ကိုကူတိုင်းပဲပုံရှင်းကြမယ်ဆိုပြီးတော့အဲ့လိုမျိုးလေးတော့သဘောတူထားတာရှိပါတယ်ပေါ့နော်
ဒေတာဖွံ့ဖြိုးရေးအတွက်လိုအပ်တဲ့နေရာတွေလမ်းတွေမှာမိုင်းရှင်းလင်းရေးဆောင်ရွက်ဖို့ကိုလည်းဆွေးနွေးထားကြောင်းဒေါက်တာရွှေခါကပြောပါတယ်ပြီးခဲ့တဲ့အပတ်တောက်ကြနေကတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မန္လီကျေးရွာအနီးမှာမိုင်းနှင်းမိတာကြောင့်လူ၃ယောက်သေဆုံးခဲ့ကြောင်းမန္လီရွာသားတအူးကအခုလိုပြောပါတယ်
ยาร่าเดียวต้องยาตัวนี้ผิดแล้วครับเนี่ยมันเนี่ยฟอยตัวละมันเนี่ยสาจาไอ้มาต้องยามาสาจาเลยไอ้ตัวนี้สาเนี่ยเจ้ามาไอ้ตั้งยันตาเดียวตัวมาสาเนี่ยเชื่อเลยเช่นนั้นนี่มีอะไรเนี่ยคนเราขี้ด่าต้องยาตีเลี้ยวเช่นนี้ไอ้เสี่ยวเป็ดดีเลี้ยงเจ้าเสี่ยวสิ่งนี้เนี่ยเสี่ยวไปจังหน่อยสัตว์เนี่ยก็เลี้ยงที่ท่าบ่จังดูเลี้ยงกับปลาเลยช่วยจังตาก็เลี้ยงงานเนี่ยเสี่ยวปลาเลย
ดีบ่มีเนี่ยมันลีจวนนี่มาRCSS จันทร์พวกเนี่ยSSPBDNLแชมป์ปลองปูบงจับพวกเรียจ่าไต้หวันรีพิบวางเกิดอะไรดีไม่เป้าเกี่ยมูเนี่ยปัตตบีสุยาจัมรอนเนี่ยRCSSกับDNLเลี้ยเลชลุดเรียนทุบยันไปไหมDNLการอ่อนยิ่งสูท้าบาร์เลย ที่ต่างกันที่ดูดีการอ่อนจวารีลุดวันลันวีมาไม่เท่านามยมลูกพูดด้วยนี่จะยากขันจ้าบาร์เลย
ตัวนี้เนี่ยเราอนาคตเราไม่ได้ยากขนาดนั้นเพราะอะไรอะไรต้องยาว่ามาทำบุญอะเอามาเล่นมาไม่ใช่เลยว่าชิมไปดูเราทำมาทำบุญเนี่ยเส้นที่เอายาได้เราไม่จำไม่ได้เอาเนี่ยเราจะปุ่นไปบ้าเราอะไรเนี่ยต้องเสียหมด
นี่เป็นเรื่องจริงป่ะเลยที่พี่สัญญาไม่อันเดียที่พี่เนี่ยไม่ลงงานสัญญาคุณยี่พี่นี่ขนาดมาในท้องที่สักคนคุณในการนี้คณิตที่ไม่จังที่ใจตัวเลี้ยลิซกูสิจังเนี่ยทบังวิกูยากูจะเสด็จไปอาเคจ้าลูกเก็บยังวันจีขนาดดุจยาวันจีอุโสองก์เปียจ้าป่ะเลย กูจะทำกับกลิ่นยาจำบงเวียเพื่อยูนิเซฟการ์ไม่เนี่ยจะปล่อยสิ่งใดๆที่สิริจ้ะในท้องที่สักคนคุณเนี่ยมาที่ใกล้ที่สมุทรที่คุณเซ็ตชาวมูพิบวากเก็บีในท้องที่สักชิคุเนี่ยมาร์ในท้องที่สักชาวมูที่มีอาบยาลากเกจ้ะในท้องที่สักชิคุเนี่ยด้วยมากลิ่นเซ็ตชาวเอาที่สมบีลิเซ็ตที่ใกล้เกจ้ะเดินทุบยันท้าบาร์เลย ที่ทุบยันเจ้ามามีมิวไม่ติดเรื่องว่าทำไมทำบ่เนี่ยกลิ่นเงรีเนี่ยตุลุมีด้าสูดเรื่องว่าอากาศเป็นแบบนี้ปริปักข้ามาป่าวันเนี่ยเล่นกันพอเรื่องอารมณ์ก็ต้องสูดท้าบาร์เลยมีมาในงานฮะกบ้าบ่มามีมิวไม่จ้าที่ใกล้ที่สมุทรมีอาจงในงานงานในงานเสียงเดียมาป่าวันบาร์เลย
กูมั่วจ้าบ้าเช่นคุณจะไปอยู่มีมาในงานปีนี้ด้วยอเมริกันซีเรน่าหัวหน้าหน่วยอาพีทาร์เรจังตรีนลากูน่าเสียบ้าไหม อเมริกันยืนยันสิทธิ์แม่ผู้พิสกอการีมีมาในงานที่ไหนกันนะมาลูกอาพีบุตรเอ็นเอาท์ซีเดน่าวันนั้นต้องเสนอที่กันนี้กรีดิสาพิลัยจ้าเจ้ามีมาในงานมาชีเรพิสกอซีเดน่าวันนั้นอุยฮะคุ้มส่วนนั้นสานิบาตูลาบาบีที่ซีเดน่าวันนั้นในงานนี้จะเสียอเมริกันนี่ลุนิมูปวาริโกที่ตั้งใจนี้ที่ชิลัยมาพิจารณาซีเดน่าวันนั้นในนี้เลยมีมาพิจารณาเจ้ามีมาพิจารณาเจ้าก็ปอบิโยนาเลยที่ชิลัยมาพิจารณาลูกมีมาในงานสัญญาอเมริกันแต่ไม่
จีก้าพิโอบาร์เลยที่จะเอาไปส่งกูเที่ยวข้างหน้าดินพิโอทำอะไรเช่นอเมริกันยืนยันสิทธิ์มันเพื่อพิสกอกาเสด็จน้าวันนั้นต้องเสนอหาเชื่อกันปัญญาเจ้าหนี้กาเสียมาเรียนเลือดเวียปัญญาอีกแค่นั้นมาอาพิคุณีดอมาฟิดลูนั่นไงเชื่อใจยินดีมุติสายมาป่าวันคุณีสั่งดับบุที่กันกรีดที่สามพิบเจ้าละบ้า ยามาสุยาเอพิจารณาเสด็จน้าวันนี้แล้วจะหาการเนื้อสุลีจินชีวิตพิจารุคู่สุยยามานั่งมาตาวันทั้งสองนี้พิสกอสิ่งน้าวันนี้นั่นสักตัวละกันไปเลยตัวนี้ฮะยามาบาราสกายิ่งจีมุเน่เป็นกิโลนิสัยอันดีนั่นกูเตรียมเสบจ้าลีลาติงท่าจ้าไปเลยพิสกอเยสิ่งน้าวันนี้นี่กันนี่ที่เซนอเมริกันนี่เย่ลุเนมุบวานิกูปูโมติสิลาบีนั่นไงบิลูเรจ้าจิจิยินิมู
ปัจจุบันธุรกิจก็กำลังล้มอ่ะจนเราเลิกนี่เลยซีซั่นเรื่องมีอาชีพมาพิสกอสซีซั่นอ่ะกำลังต้องคุยรูปย่อเลยซีซั่นหน้าวันนั้นเลยตัวเลยตัวบัวตัวมันไม่แน่เนี่ยตัวจงกางเลยยากจะมาวะที่ก็เสียเสียมาเรื่องนี้เนี่ยเลยอเมริกันเลยจ้างผู้บริโภคตีลาซีมาวะที่เสียหน้าวันนั้นเลยกูจีนฮอลลีวูดเชนดูเลยก็อเมริกันซีซั่นเรื่องปงป่าวนี่เป็นไหมตัวเนี่ยเลือดเวลเลือดเด็กค่ะยุ่งเชนเด็กค่ะทับปูเลยอเมริกันเลยเลือดเนื้อมือบัวกูตี
တို့နိုင်ငံရဲ့တော့သိချင်တာမကောက်မြန်မာနိုင်ငံတို့သိချင်မှာအမှန်မှန်ကန်ကန်အမှားယွင်းမရှိဆိုသွားတယ်ဆိုတော့ နိုင်ငံချစ်ကြည်ရင်ဒီအင်္ဂလိပ်စာသင်ကြားရေးတင်ပြီးတာမှာမြန်မာနိုင်ငံနဲ့အမေရိကန်ကြားမှာနိုင်ငံပြည်သူတွေရဲ့ချစ်ကြည်ရင်ဒီမှာသူတို့ပြောခဲ့တဲ့အတိုင်းပဲတကယ့်ကိုအောင်မြင်အကျိုးကြီးတဲ့ပေါင်းကူးစားဖြစ်ဖြစ်လိမ့်မယ်လို့ကျွန်တော်တိကျယုံကြည်ပါတယ်
Peace Corps ရဲ့စေတနာဝင်တဲ့အမေရိကန်လူငယ်တွေကတောင်တွင်းကြီး၊မကွေ၊အုတ်တွင်း၊တောင်ဦး၊ဒိုက်ဦး၊မော်လမြိုင်၊တံပူစီရဲ့စတဲ့ဒေသတွေနဲ့ကြီးရစာသင်ကျောင်းတွေမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ကြားပေးမဲ့စေတနာဝင်တဲ့တွေကတော့သူတို့ရဲ့ခံစားချက်ကိုအခုလိုပြောပါတယ်
။ Hi, my name is Molly. I'm from Washington DC.
ဆမတာမော်လီပါ။ Washington DC ကပါ။တိုင်းဝန်ရုပ်တင်ကကျောင်းတစ်ခုမှာအင်္ဂလိပ်စာသင်ကြားဖို့တာဝန်ကျပါတယ်။မြန်မာပြည်ကိုအင်္ဂလိပ်စာသင်ဖို့ရောက်နေရတာကိုအယံမဲစိတ်လို့ရှားမိပါတယ
်။မင်္ဂလာပါ။ကျွန်တော်ကကေဗင်ပါ။ကျွန်တော်မြန်မာနာမည်တရပါ။ကျွန်တော်ကစေတနာဝန်တာပါ။ and I will be teaching English in
ကျွန်တော်မော်လမြိုင်မှာတောင်းဝန်ကြပါတယ်။ကျွန်တော်တောင်ကိုရီးယားမှာအင်္ဂလိပ်စာသင်ပေးခဲ့ဘူးပါတယ်။အဲ့ဒီကတည်းကမြန်မာနိုင်ငံကိုရောက်ခူးတာပါ။ဒီနိုင်ငံကိုချစ်မိသွားပြီးဒီမှာအင်္ဂလိပ်စာသင်ကြားပေးဖို့စိတ်ကူးရင်ခဲ့ရပါ။အခုတော့ကျွန်တော်ဒီကိုရောက်လာပြီလေ။
အမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps အစီအစဉ်ဟာအမေရိကန်သမ္မတဂျွန် F. ကနေဒီလက်ထက်1962ခုနှစ်မန်လတ်တရနေ့မှာလက်မှတ်ထိုးပြီးထူထောင်ခဲ့တာဖြစ်ပါတယ်။စတင်ဖွဲ့စည်းခဲ့တဲ့အချိန်ကစပြီးအခုအချိန်ထိအမေရိကန်နိုင်ငံသား23,000ကျော်ဟာနိုင်ငံပေါင်း142နိုင်ငံမှာစီစဏဝန်ထမ်းဖြစ်ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
ကိုထဲအောင်ခံတဲ့ရင်ပြပို့ထားရပါအခုဆက်ပြီးတော့နားဆင်ရမယ့်သတင်းလှမှာတော့မြန်မာနိုင်ငံအနှံ့ကအစိုးရမူလာကန်တင်ဆရာမတွေကိုအင်္ဂလိပ်စာစွမ်းရည်မြင့်တင်တန်းပို့ချပေးနေတဲ့ Gift of Education ပညာရေးအစီအစဉ်ရဲ့တင်တန်းဆင်ဝင်အခမ်းအနားကိုဒီကနေ့တင်ကန်းညွှန်မြို့နယ်ကမိုးတောက်ပန်းပညာရေးစင်တာမှာကျင်းပခဲ့ပါတယ်ဒီတင်တန်းကရရဲ့ပညာရည်နဲ့ကိုရရွာဒေတာကစာတင်ကျောင်းတွေမှာကလေးငယ်တွေကိုအကောင်းဆုံးပြင်လဲတင် जा ပေးနိုင်မှုမျှော်လင့်တဲ့အကြောင်းတင်တန်းတက်ရောက်လာသူဆရာမတွေကပြောပါတယ်မက်ကင်ပြူတွေကအပြည့်စုံတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံဒေတာပေါင်းစုံကအခြေခံပညာမူလတန်းတင်ဆရာမတွေကိုအင်္ဂလိပ်စာစွမ်းရည်မြင့်တင်တန်းပို့ချပေးနေတဲ့ Gift of Education ပညာရေးအစီအစဉ်ဟာနှစ်စဉ်မူလတန်းဆရာမ60လောက်ကိုတင်တန်းတွေပို့ချပေးနေတာပါတရင်ငါးဘက်ကြပူချတဲ့ဒီတင်နန်းကိုတက်ရောက်လာသူတင်နန်းသားဒီနှစ်မှာလည်း60နီးပါးလောက်ရှိပါတယ်။ဆရာမတွေရဲ့အင်္ဂလိပ်စာသင်ကြားမှုအပိုင်းတိုးတက်လာအောင်လေ့ကျင့်သင်ကြားပေးတာအပြင်တင်ထောက်ကူပစ္စည်းတချို့ကိုပါပံ့ပိုးပေးတဲ့အကြောင်း Gift of Education အစီအစဉ်ကိုဦးဆောင်စတင်ခဲ့သူဒေါ်ဆန္နာခင်ကပြောပါတယ်
။ဒီကတော့သူတို့သွားတဲ့အခါကျရင်သူတို့အတန်းနေထဲမှာကြာရင်အခုဒီ New Educational ဟိုသူတို့ Reform နေနဲ့စရဲပေါ့နော်။ပညာစနစ်အစ်စ်နဲ့အဲ့ဓာဒီနဲ့သူတို့ကိုကင်ညီအောင်လို့ပေါ့တန်းထဲမှာတင်ဖို့နောက်ပြီးတော့ဒီက GOE ကသူတို့ကိုပေးလိုက်ပါတယ်ဒီက poster တွေ worksheets တွေဘာလို့အစိုးရရဲ့စာအုပ်ကလေးတွေကမလုံလောက်ပါဘူးအစိုးရစာအုပ်တွေကလေဟိုကလေးတွေအတွက်ပေါ့နော်ဟို activity ခေါ်တာပေါ့နော်အဲ့ဒီဟာတွေကမလုံလောက်ဘူးအဲ့ကြောင့်မို့အဲ့လိုပေးပါတယ်သူတို့ကအဲ့ဒီတိုင်းပြန်တင်မှာပါသူတို့အတန်းနေထဲမှာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်နဲ့အတူလက်တွဲပြီးအခုလိုတင်တန်းတွေပို့ချပေးလာခဲ့တာဒီနှစ်နဲ့ဆိုရင်6နှစ်ရှိလာခဲ့ပါပြီ။အစိုးရအထောက်ပံ့မှာပါပဲအလူရှင်တွေရဲ့တနိုင်တစ်ပိုင်းလှူဒန်းငွေတွေနဲ့ဒီပညာရေးအစီအစဉ်ကိုလှုပ်ဆောင်နေတာဖြစ်ပြီးနောက်နှစ်တွေမှာဆက်လက်လှုပ်သွားနိုင်ဖို့အတွက်လည်းကြိုးပမ်းနေတဲ့အကြောင်းဒေါ်ဆန္နာခင်ကပြောပါရစေ။အခုလိုအစိုးရမူလတန်းတင်ဆရာမတွေအတွက်အင်္ဂလိပ်စာအထောက်အကူပြုတင်တန်းစတင်ပို့ချဖြစ်လာခဲ့တဲ့အကြောင်းကိုတော့ဒေါ်ဆန္နာခင်ကအခုလိုပြောပြပါရစေ။
အန်ဒီရဲ့ဒီတိုင်းတွေကိုလာဖို့အစီအစဉ်ရှိလို့အစဦးဖြုံးမင်းသိန်းကသူကအရင်တော့အမတ်ပဲဖြစ်သေးတယ်။အဲ့ဒီအချိန်မှာသူကအရန်တိုက်တော့မှတယ်။လာပါကျွန်တော်တို့ပညာရေးဟာအင်မတန်လိုပါတယ်။အန်ဒီတို့လိုလူမျိုးတွေလိုပါတယ်။ဆိုပြီးတော့အဲ့ဒါရောက်လာပါတယ်။ချောင်းနဲ့လုံးဝလေအဲ့တော့ကိုမိတ်ဆွေကိုခေါ်ပေါ့နော်ခေါ်ပြီးတဲ့အခါကျလို့ရှိရင်သူတို့တင်ပါဆိုပြီးတော့အမေရိကန်ကလည်းခေါ်ခဲ့တယ်။အဲ့ဒီလုံနဲ့စတာပါ
ဒီနေ့တန်တန်းကိုတက်ရောက်တဲ့မွန်ပြည်နယ်မူရုံမြို့ကမူလာတန်းပြဆရာမဒေါခင်ထိုက်ထိုက်ကတော့ဒီတန်တန်းကြောင့်အင်္ဂလိပ်စာအသုံးအနှုန်းတွေပိုးပြီးတော့သိလာရတယ်လို့သင်ကြားမှုနီးသစ်တွေလည်းပိုးပြီးရလာတယ်လို့ပြောပါတယ
်။ဟိုတော့ကဆိုကျမတို့အင်္ဂလိပ်ကိုနည်းနည်းမပြောရဲမဆိုရဲပေါ့နော်။ဟိုဒီ GOE တန်တန်းဖွင့်လှစ်လိုက်တဲ့အတွက်ကြောင့်ကျမတို့အခု၅ဘက်မှဆိုရင် post key တွေ၊ post key တွေ၊ဘယ်လဲစကလုံးအစ်စ်လေးတွေ၊ဂိမ်းကစားနည်းအစ်စ်လေးတွေဟိုရသွားတယ်ပေါ့နော်။ဟိုတော့ကဆိုအင်္ဂလိပ်စာဆိုရင်ကျမတို့သင်ရင်ကလေးတွေမြင်းငွေတယ်ပေါ့နော်။ဟို GOE မှာသင်တဲ့အင်္ဂလိပ်စာပုံစံလည်းကြတော့ဟိုကလေးတွေပျော်ရွှင်မယ်ကားတော့ပေါ့နော်။အဲ့ဒါကျမတို့ကကလေးလက်တွေ့ပေါ်မှာပါလေကိုပြန်ရအောင်အင်းမပြန်လဲပြီးတော့အတုံးချမှာပေါ့နော်ဒီကနေ့
အခုလိုမျိုးတင်တဲ့မျိုးတွေကနေရရှိတဲ့တင် जा မှုပုံစံတွေကိုယူပြီးတော့ကိုရရွာဒေတာကခလိငယ်တွေအတွက်အကောင်းဆုံးပြန်လည်မျှဝေပေးနိုင်မှုမျှော်လင့်တဲ့အကြောင်းတင်တန်းတက်ရောက်လာသူမော်လမြန်မျိုးကမူလာတန်းချောင်းစရာကိုကျော်မျိုးသူကလည်းပြောပါတယ
်အခုဒီတင်တန်းမှာကျွန်တော်တို့ Middle Speaker တွေဖြစ်တဲ့မှာချက်စူဇန်တို့အမေရိကန်ကလာပြီးတော့သူတို့အမေရိကန်ပညာရေးကဘလို့တင် जा တဲ့စနစ်တွေဒီစနစ်တွေကျွန်တော်တို့ပို့ချလိုက်တာအဲ့ဒီဒီစနစ်တွေကျွန်တော်ကြည့်ပြီးတော့ကျွန်တော်တို့ရွာကိုရောက်သွားရင်ဒီခလေးတွေနဲ့ဘလို့အန်ဂိုင်းဖြစ်မလဲပေါ့ကျွန်တော်တို့ကချိန်ကြည့်ပြီးတော့ကျွန်တော်တို့မြန်မာကလေးတွေလည်းဘလို့အန်ဂိုင်းဖြစ်မလဲချိန်ကြည့်ပြီးတော့တင် जा ပေးရမှာ
ဒီနေ့စနေဆင်းပွဲမှာတင်းတန်းတက်ရောက်လာတဲ့ဆရာဆရာမတွေကတေးသချင်းတွေရိုးရာကတွေအပြင်ပညာပေးသရုပ်ဖော်ပြဆက်တစ်ခုကိုလည်းတင်ဆက်ခဲ့ပါတယ်တင်ငန်းကျုံမြို့နယ်ကမိုးတောက်ပဲပညာရေးစင်တာမှာကျင်းပတဲ့ဒီနေ့တင်ငန်းဆင်ပွဲအခမ်းအနားကိုတင်ငန်းကျုံမြို့နယ်လွှတ်တော်အမတ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်ကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင
်သောတာရှင်များရှင်အဂတိလိုက်စားမှုကြေတနာကိုအစိုးရကကင်ပွဲဖြည့်ရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာကိုတွေ့နေရပါတယ်ဒါပေမဲ့လေပေါ်ထုတ်အေးအေးကိုကြံနေသေးတယ်အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဒေနီယာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ပေါ်ထုတ်အေးအေးနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမိမြတ်လို့သူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရဲ့ဒီတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီရီဒဲလေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အထက်မှန်ဖိတ်ခေါ်အပ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းအတွက်သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်။ရုရှားရဲ့ထူးဆန်းစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကပြုစုခဲ့တဲ့စီရင်ခံစာပေါ်ကောက်နှုတ်သုံးသက်ချက်တွေအလုံးရှင်းနေချုပ်ဝီလျံဘာကထုတ်ပြန်ပေးဖို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကတောင်းဆိုလိုက်ပါတယ်။ထူးဆန်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေဟာရှင်းနေချုပ်ရဲ့သုံးသက်ချက်တဲ့သမတ်တော်နဲ့ထရန့်ကိုထိခိုက်စေနိုင်တဲ့ချက်လက်တွေပါဝင်နေတာကြောင့်သုံးသက်ချက်ပေါ်ဆန်းစစ်ဆေးသူတွေကဘဝင်မချဖြစ်နေတယ်လို့မီဒီယာတွေကဖော်ပြခဲ့ပြီးနောက်တိုက်ခတ်ဒီမိုကရက်ကိုစဲဂျယ်ရီနက်လာကရှင်းနေချုပ်ထံစာပို့ပို့တောင်းခံလိုက်တာပါ။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ဆွေးနွေးမှုတွေမှာသိရတဲ့ထုတ်တမ်းမှုတွေရှိရမလဲသဘောတူညီချက်အစ်စ်မရသေးတဲ့အကြောင်းအမေရိကန်သမ္မတနဲ့တရုတ်ထုတ်ဝန်ကြီးချုပ်တို့ကအတည်ပြုလိုက်ပါတယ်သဘောတူညီချက်ရဖို့လိစမှုတွေတော့ရရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကတရုတ်ထုတ်ဝန်ကြီးချုပ်လူဝင်းနဲ့အင်ဂျီရောမှာမနေ့ကတွေ့ဆုံစဉ်မှာပြောကြားသွားခဲ့တာပါအီသီယိုးပီးယားလေကြောင်းလိုင်းကလင်းပြီးခဲ့လာတဲ့ပြက်ကျခဲ့ရမှာလင်းကိုဆက်ရမတော်အောင်တင်းပြတဲ့စနစ်မှာပါဝင်တဲ့အယုံကဆက်ပစ္စည်းချွေယုံမှုနဲ့ဆက်နွယ်နေတဲ့ကြောင်းဘောင်းကုမ္ပဏီကဝန်ခံပြောဆိုလိုက်ပါတယ်။ဘောင်းကုမ္ပဏီမှူးဆောင်ရရှိချုပ်ဒန်နက်စ်မိုလင်ဘတ်ကတော့တည်ဆုံသွားသူတွေအတွက်ဝန်ထမ်းကပြောကြားလိုက်တယ်လို့ရက်ဆိုင်ထားတဲ့ Maxi Musal ရင်းနဲ့မှ software တွေစာထုတ်တက်ဆင်ပြီးစီးသွားရင်ပြဿနာပြေလည်နိုင်မယ်ကြောင်းလည်းပြောဆိုသွားပါတယ်။လနက်ကံပိခတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရက်သားတွေထိခိုက်ဒေဆုံးခဲ့ရတဲ့ပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ပုစိရောင်မြို့နယ်အတွင်းကပုံညိုလေးချေးရွာမှာပေါ်ထုနေတဲ့ကစစ်ရဲရင်နှစ်ဆင်းရဲ့ပြစ်ခတ်မှုကြောင့်အရက်သား9ယောက်ထက်မနည်းဒေဆုံးပြီး18ယောက်တန်းရရှိတဲ့အကြောင်းနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမချန်သေးရင်ရက်တွေကရွေးကြတွေအကြီးအကျယ်ပြောင်းရွှေ့ထွက်ခွာတဲ့နေမျိုးဖြစ်ကြောင်းလဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာကော်မရှင်နာမင်းကြီးရုံးကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။
တင်းကျင်းချုပ်ကိုကိုအောင်လွင်ကပြောပြပြီးသွားတာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Folaric ဖြစ်ပါတယ်အခုကျမတို့အတန်လွင်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူလူကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နိုင်ငံ TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington. And